အစ္စရေးကအင်္ဂါနေ့ညပိုင်းနဲ့ဗုဒ္ဓဟူးနေ့ဒီဂါဇာကိုလေးချောင်းကနေတိုက်ခိုက်တာမှာအိုးအိမ်ဆုံးခွာပါလက်စတိုင်းမိသားစုတွေခိုလုံရကုလသမဂ္ဂစာတင်ကြောင်းတစ်ခုနဲ့အိမ်နှလုံးကိုထိမှန်ခဲ့ပြီးအနည်းဆုံး34ဦးသေဆုံးခဲ့ရတဲ့အထက်အမျိုးသမီးနဲ့ကလေးငယ်19ဦးပါဝင်ကြောင်းအာဏာပိုင်တို့ကကြေညာထားပါတယ်ဂါဇာလေပိုင်းညူစရာဒုက္ခသည်စခန်းတွင်မှကုလသမဂ္ဂဖွင့်လှစ်ထားတဲ့အယ်ဂျူနီယောက်ျားလေးအထက်တန်းကျောင်းကိုဗုဒ္ဓဟူးနေ့ကတိုက်ခတ်ခရရာမှာ14ဦးသေဆုံးပြီးအနည်းဆုံး18ဦးဒဏ်ရာရပါတယ်။ကျောင်းတွင်ကနေတိုက်ခတ်ဖို့ပြင်ဆင်နေတဲ့ဟမတ်စစ်သွေးကြွတွေကိုရည်ရွယ်ပစ်ခတ်တာလို့အစ္စရေးစစ်တပ်ကပြောပါတယ်။ဗုဒ္ဓဟူးနေ့အစောပိုင်းတိုက်ခတ်မှုတစ်ခုအတွင်မှာတော့ဂါဇာစီးတီးတောင်ပိုင်းကခန်းယူနစ်အနည်းကအိမ်တလုံးကိုထိမှန်ခဲ့ပြီးလူ၁၁ဦးသေဆုံးခဲ့တဲ့အထက်မှာမောင်နှမ6ဦးလည်းပါဝင်သွားပါတယ်။အင်ကာနီနှောင်းပိုင်တိုက်ခိုက်မှုမှာတော့ဂါဇာမြောက်ပိုင်းကဂျာဘာလီယာဒုက္ခသည်စခန်းကအိမ်တလုံးကိုထိမှန်ခဲ့ပြီးလူ9ဦးသေဆုံးခဲ့ရပြီးအဲ့ဒီထဲမှာတော့အမျိုးသမီးနဲ့ကလေးငယ်6ဦးပါဝင်တဲ့အကြောင်းဂါဇာချမ်းမာရေးဝန်ကြီးဌာနနဲ့ပြည်သူ့ကာကွယ်ရေးဌာနကပြောပါတယ်။ဂါဇာကမ်းပြောင်တောင်ပိုင်းမှာအစ္စရေးရဟတ်ယာဉ်တစ်စင်ပြစ်ချတာကြောင့်အစ္စရေးစစ်သား2ဦးသေပြီး9ဦးဒဏ်ရာရတဲ့အကြောင်းဗုဒ္ဓဟူးနေ့မှာပဲအစ္စရေးစစ်တပ်ကပြောပါတယ်။ကနဦးစစ်ဆေးမှုအရတော့ရန်သူလက်ချက်ကြောင့်ပြစ်ချတာမဟုတ်တဲ့အကြောင်းဖော်ပြထားပါတယ်ရှင်။